Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်နေစိတ်လက်ကြည်သာရှိကြပါလေလားခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဇူလိုင်လ20ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ3040 49နဲ့လိုင်းလ190တို့ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးယူပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နီယာတွေတင်ပြပေးမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှတုံ့တက်ဖို့အတွက်သမ္မတဥပမာအစိုးရကလွှတ်တော်ကိုတနင်္ဂနွေနေ့မှာပေးပို့လိုက်ပြီးဖြစ်ပါတယ်။ AS ကိုတိုက်ဖို့ရာဗြိတိန်နိုင်ငံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကိုယူဖို့လိုအပ်နေပြီဆိုပြီးတော့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဂရိနိုင်ငံကတင်ထားတဲ့အကြွေးတွေရှော်ပေးဖို့တင်ပြထားတဲ့အဆိုပြုချက်ကိုဂျာမနီဝန်ကြီးချုပ်ကထပ်မံပြီးတော့ပယ်ချလိုက်ပါတယ်ဒီလိုသတင်းနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေအခုမနေ့ဖက်ကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ68နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုအမေရိကန်အရှေ့ဘက်ခြမ်းမေရီလန်းပြည်နယ်ကမြန်မာမိသားစုတွေစုပေါင်းကျင်းပခဲ့ပါတယ်အာဇာနည်ဥပဝင်းရဲ့သားဒေါက်တာစေဝင်းပြောတာက
ဆိုလိုကြာဆုံးသွားတယ်เนาะအခုဆိုရင်ဒီတော်တွင်းမှာတကယ်ဒီမိုကရေစီကျွန်တော်တို့မရသေးပါဘူးတကယ်လွတ်လပ်ရေးမရသေးပါဘူး
သတင်းတွေပြပြချင်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာမြန်မာအရေးစုနေကမြန်မာပြည်မှပေးစာများနဲ့ပြည်တွင်းသတင်းသုံးသက်ချက်ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းတွေကိုကြားရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါမယ်ခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုအမေရိကန်လွှတ်တော်မှတုံ့တက်ဖို့အတွက်သမ္မတဥပမာအစိုးရကတင်းငွေနေနေမှာလွှတ်တော်ကိုပေးပို့လိုက်ပါပြီဒီသဘောတူညီချက်ကိုတင်းနှလာနေကစပြီးတော့ရပ်ပေါင်း60အတွင်းလွှတ်တော်မှာတုံ့တက်ကြမှာဖြစ်ပါတယ်သဘောတူညီချက်ကိုအတည်ပြုမလားကန့်ကွက်မလားဆိုတာကိုလွှတ်တော်အမတ်တွေနဲ့မဲခွဲဆုံးဖြတ်ရမှာဖြစ်ပြီးတော့ Republican လွှတ်တော်အမတ်တချို့ကတော့ကန့်ကွက်မယ်လို့အခိုင်အမာပြောဆိုနေကြပါတယ်အီရန်ရဲ့သဘောတူညီချက်ပေါ်တန်တရားရှိနေတဲ့ Republican အမတ်တွေဦးဆောင်နေတဲ့လွှတ်တော်ကနေအတည်ပြုချက်ရအောင်လုပ်ဖို့သမ္မတ Barack Obama အတွက်တကယ်ကိုစင်ခေါ်မှုဖြစ်လိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ်ဖြစ်သူ Mitch McConnell ကပြောဆိုပါတယ်။ဒီသဘောတူညီချက်ကအီရန်နျူကလ িয়ার အစီအစဉ်ကိုတကယ်အဆုံးသတ်စေမှာတဲ့အီရန်ဘက်ကလက်ခံလာအောင်အကောင်းဆုံးညှိနှိုင်းထားတဲ့သဘောတူညီချက်ဖြစ်တယ်လို့ Mr. Mitch McConnell ကပြောဆိုပါတယ်။သမ္မတ Obama ကတော့အခုရရှိလိုက်တဲ့သဘောတူညီချက်ဟာအီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်ဖို့ဘသူမှမလုံနိုင်မှုတဲ့အာထုံမှုတွေနဲ့တားဆီးထားတာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်ကိုအပတ်စဉ်ပြောဆိုခဲ့တဲ့မိန့်ခွန်းထဲမှာအခုလိုပြောကြားခဲ့ပါတယ
် With this deal international inspectors will have access to Iran's entire nuclear supply chain The verification process set up by this deal is comprehensive
အခုသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার ဆိုင်ရာနဲ့ပတ်သက်တဲ့ထုတ်လုပ်မှုဖြန့်ဖြူးမှုအဆင့်အလုံးကိုနိုင်ငံတကာကျွမ်းကျင်သူတွေကစစ်ဆေးနိုင်မှာဖြစ်ပါတယ်သဘောတူညီချက်မှာထည့်သွင်းထားတဲ့စီစီရေးလုပ်ငန်းစဉ်တွေထဲမှာကျေပြန့်တဲ့ပြည်စုံမှုတွေထဲထဲဝဝင်ရှိနေမှာဖြစ်ပါတယ်။အီရန်ကပေးထားခဲ့တဲ့ဂရိတိုင်းတကယ်တီအောင်ကျွန်တော်တို့ကအသေးချာလှုပ်ဆောင်နိုင်မှာဖြစ်တယ်လို့သမ္မတဥပမာကအပတ်စဉ်မိန့်ခွန်းထဲမှာပြောကြားသွားခဲ့တာပါ။နျူကလ িয়ার ဆိုင်ရာသဘောတူညီမှုကိုလွှတ်တော်ကနေကန့်ကွက်မှုမှန်သမျှကိုဗီဒီယိုအာဏာသုံးပြီးတော့ပယ်ချမယ်လို့လည်းသမ္မတဥပမာကကတိပြုထားခဲ့ပါတယ်။ဒီသဘောတူညီချက်ပေါ်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အားထုတ်တဲ့အနေနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းနိုင်ငံရေးရဩဇာညောင်းတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာတင်းငွေနေနေကပါဝင်ဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার သဘောတူညီမှုဟာနိုင်ငံပေါင်း9နိုင်ငံကထိတ်တန့်တန်တဘာနေကြလနဲ့ချီပြီးတော့ညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပြီးရရှိခဲ့တဲ့သဘောတူညီချက်ဖြစ်တယ်လို့ပြောဆိုပါတယ်။နိုင်ငံကတမိုင်းဝင်သဘောတူညီမှုရရှိကြရှိပြီးခဲ့တဲ့နောက်ဒီပေါ်မှာကန့်ကွက်နေကြတဲ့အစ္စရေးနိုင်ငံစီကိုအမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာတွားရောက်နေပါတယ်။သဘောတူညီမှုဟာတမန်ဝင်အမှားတစ်ခုဖြစ်တယ်ဆိုပြီးတော့ပြောဆိုနေတဲ့အစ္စရေးဝန်ကြီးချုပ်ရဲ့သဘောထားပြောင်းသွားအောင်သူ့အနေနဲ့စူးစမ်းမှာမဟုတ်ပေမဲ့အမေရိကန်နဲ့အစ္စရေးနိုင်ငံကြားစီးရဲရပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတော့ခိုင်မာစေဖို့အတွက်မျှော်လင့်တယ်လို့ဝန်ကြီးကာတာကခီးစဉ်မတိုင်ခင်မှာပြောကြားခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာရှိတဲ့ IS Islamic ဆွန်းရောက်အုပ်စုကိုခြေမုံတဲ့နေရာမှာဗြိတိန်နိုင်ငံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကိုယူဖို့လိုအပ်နေတယ်လို့ဗြိတိန်ဝန်ကြီးချုပ် David Cameron ကပြောလိုက်ပါတယ်။အီရတ်မှာပဲဖြစ်ဖြစ်ဆီးရီးယားမှာပဲဖြစ်ဖြစ် IS စစ်သွေးကြွတွေကိုနိုင်အောင်တိုက်ရမယ်။ မွတ်စလင်တွေရဲ့ကဘာခေါင်းဆောင်ကယ်လီဖိတ်လို့ခံယူနေသူတွေကိုခြေမုံရမယ်ဒီအချက်တွေကလက်ရှိရင်ဆိုင်နေရတဲ့အကြမ်းဖက်အန်ဒီယေကိုအောင်းနိုင်ဖို့မှာအဓိကကြတယ်လို့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာ Mr. Cameron ကပြောကြားခဲ့ပါတယ်ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကလည်းဗြိတိန်တပ်အနေနဲ့မဟာမိတ်ညွန်ပေါင်းတပ်တွေနဲ့လက်တွဲပြီးစီးရီးယားမှာလေကြောင်းစစ်စင်ရေးတိုက်ခိုက်ခဲ့တယ်လို့ဗြိတိန်စစ်တပ်ကပြောပါတယ်စီးရီးယားလေကြောင်းနယ်နိမိတ်ကိုဖျက်ပြီးပြန်တန်းနေတဲ့တိုက်လေယာဉ်တွေကိုလိုက်ပြီးဓာတ်ဆီဖြည့်တာရန်သူအခြေအနေကိုစောင့်ကြည့်တာတွေကိုဗြိတိန်နိုင်ငံကကူညီပေးခဲ့ပါတယ်ဒါအပြင် IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ရဲ့အစိပ်ပိုင်းတစ်ခုအနေနဲ့အီရက်ကစစ်စင်ရေးတွေမှာလည်းဗြိတိန်ကပါဝင်နေပါတယ်ရှင်
ခရီးတန်ကတင်ထားတဲ့အကျွေးတွေကိုလျှော်ပေးဖို့အတွက်တင်ပြထားတဲ့အဆိုပြုချက်တွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကထပ်မံပြီးတော့ပယ်ချလိုက်ပါတယ်။ဒါပေမဲ့ဂရိစီးပွားရေးကိုကြားကန်ပေးနေတဲ့အနေနဲ့နိုင်ငံတကာကထုတ်ချေးထားတဲ့ငွေတွေကိုဂရိအစိုးရကပြန်ပြီးတော့ဘလူးဆက်မှလဲဆိုတဲ့ဆွေးနွေးပွဲကြရင်တော့ဂျာမနီအစိုးရဘက်ကလက်လျောညီထွေးမှုရှိမှုကိုပြသမှာဖြစ်တယ်လို့ဆိုပါတယ်။ယူရိုငွေကြေးတုံးဆွဲတဲ့16နိုင်ငံအုပ်စုကနေဂရိနိုင်ငံထွက်သွားအောင်အတင်းလုံးမှာမဟုတ်ဘူးလို့လည်းဂျမန်ရုပ်တံနဲ့တွဲဆုံမေးမြန်းကမ်းမှာဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ယူရိုဇုံကနေဂရိနိုင်ငံသာထွက်သွားခဲ့ရင်ကြိုတင်ခံမှန်းလို့မရတဲ့ဖြိုဖျက်အခြေအနေမျိုးကိုရောက်သွားနိုင်တယ်ဆိုပြီးတော့လေဂျာမနီလွှတ်တော်အမတ်တွေကိုတောက်ကြနေမှာပဲသူမကပြောဆိုခဲ့ပါတယ်။ဂရိနိုင်ငံမှာတရင်သုံးပတ်ပိတ်ထားခဲ့ရတဲ့ဘဏ်တွေကိုတင်းနှံလာနေမှာအကန့်အသတ်နဲ့ငွေထုတ်ပေးရေးအတွက်ပြန်ပြီးတော့ဖွင့်လှစ်နိုင်မှာဖွင့်လှစ်ဖို့ပြင်ဆင်နေချိန်မှာဂျာမနီဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာပါ။အစ်စ်ချမလိုက်တဲ့ထင်းချုံမှုရပြပငွေကြွေးလွှဲပြောင်းမှုပိတ်ပင်ထားပြီးတော့ဘန်စင်းဖွင့်ထားသူတူအနေနဲ့အရင်ကတရက်ကိုဒေါ်လာ65ဒေါ်လာငွေထုတ်ခွင့်ကန့်တတ်ထားရကနေအခုဆိုရင်တစ်ပတ်ကို455ဒေါ်လာအထိငွေထုတ်ယူခွင့်ပေးမှဖြစ်ပါတယ်
။တက်နစီပြည်နယ်ချက်တနာကိုမြို့ကစစ်ဖက်ရေးရာထောက်ပံ့ရေးရုံးမှာအမေရိကန်စစ်မှုထမ်း5ဦးသေဆုံးစေအောင်ပြစ်ခတ်ခဲ့တဲ့တနက်သမားဟာစစ်ပွဲကြေညာထားတဲ့ phone text message ကို American အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။သူဟာဒီ message ကိုအကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်နိုင်ပိုင်းအကြာကပို့ခဲ့တာဖြစ်ပါတယ်။ဂျာတာပရင်းနေကတိုက်ခိုက်မှုအကြောင်းရင်းနဲ့ပတ်သက်လို့အရေးအမွက်ပြသထားတဲ့ phone message ကိုတနက်သမားမိုဟာမက်ယူဆပ်အဗ်ဒူလာဇီကတငယ်ချင်းဖြစ်သူကိုပို့ခဲ့တာပါ။အဲ့ဒီတဲမှာအစ္စလမ်ဘာသာကိုရန်ကျမ်းစာမှာဖော်ပြထားတဲ့မိမိရဲ့မိဆွေတဦးတယောက်အပေါ်ရန်လိုသူဘယ်သူကိုမဆိုစစ်ကြေညာမှာဖြစ်တယ်ဆိုတဲ့အချက်ပါဝင်ခဲ့ပါတယ်။အဗ်ဒူလာဇီရဲ့တငယ်ချင်းဖြစ်သူကတော့ဒီ text message ကိုရတဲ့အချိန်ကဒီအဓိပ္ပာယ်နဲ့ပတ်သက်ပြီးသူ့အနေနဲ့ဘာမှမတွေးခဲ့ဘူးလို့ writer သတင်းဌာနကပြောခဲ့ပါတယ်ရှင်။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်ကမနေ့ဖက်သတင်းတွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့ Pacific ရေးရာရေးတပ်မဟာတပ်မှူးကြီးဟာဆိုလို့ရှိရင်တောင်တရုတ်ပင်လယ်အတွင်းစောင့်ကြည့်မှုတွေမှာပါဝင်ဆောင်ရွက်နေခြင်းရဲ့ဒစိဒိတအဖြစ်ဖိလစ်ပင်နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်အမေရိကန်ရေးတပ်ကထုတ်ပြန်ထားတဲ့သတင်းတပ်ပုံတွေအရရေးတပ်ဗိုလ်ချုပ်ကြီး Scott Swift ဟာ P8A အမျိုးအစား Poseidon လေယာဉ်နဲ့စနေနေ့က9နာရီကြာစောင့်ကြည့်ထောက်လှမ်းရေးအစီအစဉ်နဲ့လိုက်ပါဆောင်ရွက်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒီခီးစဉ်မှာဘင်နီယာတွေကိုတော့ရောက်လေ့လာထောက်လှမ်းခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူးအမေရိကန်ပြည်ထောင်စုကအခုလိုစောင့်ကြည့်ထောက်လှမ်းနေတဲ့လုပ်ရဟာတရုတ်နိုင်ငံအတွက်တော့စိတ်အနှောက်အယှက်စရာနှောက်ယှက်ဖြစ်စရာဖြစ်နေပါတယ
်စစ်မှတ်ဖြစ်ပွားနေပြီးယူကရိန်းသဘုံတွေထိမ့်ချုပ်ထားတဲ့ Donetsk မြို့အနီးအရက်သားတွေနေထိုင်တဲ့နေရာတွေမှာပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ယူကရိန်းစစ်တပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသဘုံအုပ်စုတွေကြားအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်ဒီတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့24နာရီအတွင်းအရက်သား4ဦးအနည်းဆုံးသေဆုံးခဲ့တယ်လို့ရဲတွေကတနင်္ဂနွေနေ့ကပြောပါတယ်မြို့ရဲ့အလဲပိုင်းကိုသဘုံတွေဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်လိုက်တာကိုတွေ့ခဲ့ရတဲ့အပြင်ယူကရိန်းတပ်တွေရှိတဲ့နေရာအနီးကိုလည်းလွှဲပြောင်းပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်အရာရှိတွေကပြောပါတယ်ရှင်
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါအခုတော့အာဇာနီနေ့နဲ့ပတ်သက်ပြီးတင်ပြကြပါမယ် မြန်မာနိုင်ငံမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေလိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီနဲ့လွတ်လပ်ရေးအခုချိန်ထိမရသေးဘူးလို့ကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတူဖြစ်သူဥပဝင်းရဲ့သားဒေါက်တာဆေဝင်းကပြောဆိုလိုက်ပါတယ်အာဇာနည်ကြီးတွေလှုပ်ကြံခံရတဲ့68နှစ်မြောက်အောက်မေ့ဝယ်အခမ်းအနားတစ်ရက်ကိုမှသူကအခုလို့ပြောကြားသွားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမေရီလန်ပြည်နယ်မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မန်းအင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ
်။မြန်မာနိုင်ငံမှာဒီကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုအောက်မေ့ဂုဏ်ပြုတဲ့အခမ်းအနားတွေကျင်းပနေတဲ့အချိန်မှပဲပေါ့နော်။ဒီအမေရိကန်ပြည်ထောင်စုရောက်နေတဲ့မြန်မာမိသားစုတွေကလည်းဒီအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးသွားပေမဲ့လွတ်လပ်ရေးကြိုးပမ်းခဲ့တဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေသူတို့ရဲ့ကျေးဇူးတွေကိုအောက်မေ့တဲ့အနေနဲ့ပေါ့နော်အခုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာရာမကျောင်းမှာဒီအောက်မေ့ပွဲအခမ်းအနားကျင်းပနေတာဖြစ်ပါတယ
်68နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အာဇာနည်နေ့အထိမ်းအမှတ်ဖြစ်ခြင်းတန်းဒီတောင်ကိုထမ်းဆောင်ရင်းဘဝမြတ်ပေးဆက်သွားကြသောကြာဆုံးသွားကြသောဘုရားဟောဆရာမှုရှိသည
်ကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတဦးလည်းဖြစ်ဘုရားအောင်ဆန်းရဲ့အကိုဖြစ်သူဥပဝင်းရဲ့သားဒေါက်တာစေဝင်းနဲ့မိသားစုလည်းဒီအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။လွတ်လပ်ရေးပြီးသူကကြီးတွေကြာဆုံးသွားခဲ့တာ68နှစ်ကြာခဲ့ပေမဲ့မြန်မာနိုင်ငံမှာအခုချိန်ထိစစ်မှန်တဲ့ဒီမိုကရေစီမရသေးဘူးလို့ဒေါက်တာစေဝင်းကပြောပါတယ
်။68နှစ်ကနေပြီးတော့သူတို့ကြာဆုံးသွားတယ်။နော်အခုဆိုရင်နော်ကျွန်တော်တို့ဆိုရင်90ကျော်ပေါ့နော်ဒီတော်တွင်းမှာတကယ်ဒီမိုကရေစီကျွန်တော်တို့မရသေးပါဘူး။တကယ်လွတ်လပ်ရေးမရသေးပါဘူးအဲ့တော့အဲ့ဒီအတွက်ပို့ပြီးတော့အရေးကြီးပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ပြောကြားသွားတဲ့စကားတွေလုတ်ကင်သွားတဲ့သူတို့ရဲ့အလုပ်တွေကိုကျွန်တော်တို့အားလုံးကနေပြီးတော့လိုင်းနာအတူယူပြီးတော့ဒါဒီခရီးပြည်ဆုံးတဲ့အထိဆက်လက်ချီတက်ရမှာပေါ့
မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်အာဇာနည်နေ့လူထုအခမ်းအနားပွဲတွေကိုခွင့်ပြုခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်တွေကစပြီးကောင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နက်နက်10နာရီနဲ့38မိနစ်အချိန်မှာအော်အော်ဆွဲဂုံပြူလာပါတယ်။ဒါဟာအာဇာနည်ခေါင်းဆောင်ကြီးတွေကိုထိုက်တိုက်တန်တန်ဂုံပြူတဲ့အပြင်နောင်လာနောက်သားတွေအတွက်အာဇာနည်ခေါင်းဆောင်ကြီးတွေရဲ့တံပိုးတည်အောင်လက်ဆင့်ကမ်းတာလည်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ကိုမိုးချန်ကပြောပါတယ
်။ဒီနေ့ဒီချိန်မှာအဲ့လိုမျိုးအော်အော်ဆွဲပြီးတော့မှပြန်လှုပ်လာတယ်ဆိုတော့ကျွန်တော်တို့ကဝမ်းသာတယ်။ဂရန်ကန်အတွက်ကိုကိုစားပြုပြီးတော့မှနိုင်ငံလွတ်မြောက်ရေးအတွက်ကိုအဓိကအကျိုးစားခဲ့ကြတဲ့ခေါင်းဆောင်တွေအနေနဲ့ရဲဘော်တွေအနေနဲ့ဒါတိုင်းပြည်ကမမေ့ဘူးဂုံပြူတယ်ဆိုတဲ့ဟာကောင်းမြတ်တဲ့လက္ခဏာပ
ါတနင်္ဂနွေနေ့ကရန်ကုန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဌာနချုပ်မှကျင်းပတဲ့အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားမှာလဲအာဇာနည်နိုင်ငံနဲ့ထိုက်တန်တဲ့လူမျိုးဖြစ်အောင်အာဇာနည်ခေါင်းဆောင်တွေအသက်စတေးရဂျူနဲ့တဲ့တိုင်းပြည်ဖြစ်အောင်ဝိုင်းဝန်းစ조사ကြဖို့ဘုချုံအောင်ဆန်းရဲ့သမီးဖြစ်သူအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါရရှင
်အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့ဒေါ်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239238255လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်အင်ကာည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။2015ရွေးကောက်ပွဲမှာသမ္မတဦးသိန်းစိန်အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်မရှင်ပြိုင်ဘူးဆိုတဲ့အပေါ်တိကျရေရာတဲ့အဖြေထွက်ပေါ်လာခြင်းမရှိသေးပေမဲ့လည်းရွေးကောက်ပွဲအပြီးဘယ်သူသမ္မတဖြစ်လာမလဲဆိုတာကိုတော့ထင်ကြေးပေးပြောဆိုမှုတွေအမျိုးမျိုးထွက်နေပါတယ်သမ္မတဖြစ်လာနိုင်ခြေရှိတဲ့အလားအလာတွေကိုတီဘောမျိုးနယ်ကိုစားပြု SNDP ရှမ်းတိုင်းသားများဒီမိုကရေစီပါတီ လွတ်တော်အမတ်ဦးရဲထွန်းရဲ့သုံးသပ်ချက်နဲ့ဒီတစ်ပတ်မြန်မာရေးအစီအစဉ်မှာကိုဇော်ဝင်းလှိုင်ကတင်ဆက်ထားတာပါ
ဒီလိုဇာဥပရိမာကသမရကိုရွေးတဲ့အခါမှာကျွန်တော်တို့သမရရွေးချယ်ရေးအဖက်အဲ၃ဘွဲ့ရနေပြီးတော့ဒီတစ်ဖွဲ့ကိုတယောက်စီပြင်နိုင်တယ်ဆိုပြီးတော့အဲ့ဒီလိုမျိုးဟိုဆိုထားတယ်အဲ့တော့ပြည်သူ့လွတ်တော်ကတစ်ဖွဲ့အမျိုးသားလွတ်တော်ကတစ်ဖွဲ့နဲ့အဲပြည်သူ့လွတ်တော်နဲ့မျိုးသားလွတ်တော်မှာအပါဝင်တဲ့ကမ္မရာအစုအဖွဲ့ကတယောက်အဲအဲ့လို၃ယောက်ပြင်နိုင်တယ်လို့ဆိုထားပြီးတော့အဲ့ဒီပုံကိုယ်တွေဟာအဲ့လိုသူတို့ရွေးလိုက်တဲ့ပုံကိုယ်တွေဟာဒီလိုတော့တော်ကိုယ်တည်းတဲကတော့၎င်းတော်ကိုယ်တည်းမဟုတ်သူတွေကတော့၎င်းဖြစ်ရမယ်ဖြစ်နိုင်တယ်အဲ့ဆိုပြီးတော့အဲ့လိုပြောထားပါတယ်အဲ့လိုဆိုတော့ကျွန်တော်တို့ရွေးကောက်ခံမဟုတ်တဲ့ပုံကိုယ်တွေကလည်းအရေးချက်ခံနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့သတိထားမိတယ်အဲ့တော့ပထမအချိန်မှာတော့ကျွန်တော်တို့ဒီတော်ရလောင်းနေတင်တဲ့အခါမှာအရေးကောက်ခံရတဲ့အထဲကပဲပြင်ကြတယ်အပီတောင်စုဝင်ကြီးတွေကိုလည်းဒီလိုပဲအရေးကောက်ခံရတဲ့အထဲကပဲကျွန်တော်ရေးကြတယ်ရေးလိုက်တဲ့အခါကျတော့ဘာတစ်ခုသွားပြီးတော့ဟိုလစ်ဟာကျတစ်ခုသွားပေါ်လဲဆိုတော့လွတ်တော်ကိုယ်စားလှယ်တွေတော်တော်များများနေရာလည်လပ်သွားတယ်အဲ့ဒါကြောင့်မလို့2000ခန့်မြန်မာကျတဲ့ရေးကောက်ပွဲလှုပ်လိုက်ရပြီးတဲ့အခါကျတော့အဲ့ဒီနေရာ40ကျော်ပေါ့နေရာ40ကျော်မှာရေးကောက်ပြီးတော့NLD ကနေပြီးတော့လွတ်တော်တဲ့ဟိုဝင်လာနိုင်တာပေါ့လေဒီဟာတမင်ရကျရှိရှိနဲ့ဒီအကွက်ကိုဖန်ပြီးတော့ NLD ကိုဝင်လာစေတာလားသို့ဒီမဟုတ်မူလကဖော်ပြုံချီရဥရဲ့တထန်းချက်ကိုတရိမထားမိလို့ဒီလိုဖြစ်သွားတာလားဆိုတာကိုတော့ဘယ်သူမှကျွန်တော်တို့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့ဟိုပါတီတစ်ခုအနေနဲ့ပေါ့ပြည်ခိုင်ဖြုတ်ပဲဖြစ်ဖြစ် NLD ပဲဖြစ်ဖြစ်အဒူသမရကိုစလေလောင်းအရွေးခံရဖို့အတွက်ကသူတို့ကလွတ်တော်ထဲမှာအမှတ်နေရာ26ရာခိုင်နှုန်းကိုအနိုင်ရမှာအရွေးချယ်ခံပိုင်ခွင့်ရှိတာလားခင်ဗျတမတ်ချက်ကဘယ်လောက်ရှိလဲ
ဒီလိုပါဗျာကျွန်တော်တို့ဒီခုနပြောတဲ့3ယောက်ပေါ့နော်ပြည်သူလွတ်တော်ကတယောက်ရွေးပေးရမယ်အမျိုးသားလွတ်တော်ကတယောက်ရွေးပေးရမယ်စစ်တပ်အစုဘွဲ့ကတယောက်ရွေးပေးရမယ်ဆိုတဲ့အခါမှာအဲ့ဒီလိုဒီရွေးလိုက်တဲ့အခါမှာလဲမဲနဲ့သူကရှုပ်ဝက်မဲနဲ့အဲ့ဒီလိုရွေးရမှာဖြစ်ပါတယ်အဲ့လိုရွေးလိုက်တော့3ယောက်ရလာပြီးရဲ့အခါမှာဒီ3ယောက်ကိုကျွန်တော်တို့ကပြန်ပြီးတော့တယောက်ဖယ်ရွေးရမယ်လို့ဆိုတဲ့အခါမှာတကယ်လို့များဒီပြည်ထောင်စုပါတီအားနေပြီးတော့သူတို့ကစီစီလုံးလုံးညွညွတ်နဲ့တက်မတော်နဲ့လဲဒီနားလည်မှုရှိထားတယ်စီလုံးညီညွတ်တယ်ဆိုရင်သူတို့မူလပြောထားတာကသူတို့ဒီရွေးကောက်ခံကိုယ်တည်း26ရာခိုင်နှုန်းပဲစွတ်တော်တစ်ခုလုံးရဲ့ဒီတော်စစ်တော်ကြီးတစ်ခုလုံးရဲ့26ရာခိုင်နှုန်းပဲရှိပါသေးအရေးခံရပါသေးတမတော်သား25ရာခိုင်နှုန်းနဲ့ပေါင်းပြီးတော့51ရာခိုင်နှုန်းရှိတာကြောင့်သူတို့ကဒီတမရကိုသူတို့ပမာဏနဲ့ရွေးချယ်နိုင်လိမ့်မယ်လို့သူတို့ကအဲ့လိုသုံးသပ်ထားတာရှိပါတယ
်ဒါဒီကြားထဲမှာဒီ NLD ဥပမာ NLD ဥပမာပဲယူကြပါစို့ဆိုလို့ရှိရင်တဘောတိုင်းသားပါတီတွေရှိမယ်တခြားဒီပါတီငယ်လေးတွေရှိမယ်သူတို့နဲ့မဟာမိတ်ဖွဲ့ပြီးတော့50ရာခိုင်နှုန်းရနိုင်အောင်သူတို့စူးစမ်းနိုင်လေဒါလည်းဖြစ်နိုင်တဲ့နီလန်တစ်ခုပေါ့နော်အဲ့လိုမျိုးစဉ်းစားလို့ရတယ်ပေါ့
မှန်ပါတယ်ဗျသူတို့ဟိုကုနာဒီတိုင်းသားပါတီလေးတွေကိုစီရုပ်ညှိနှိုင်းဖို့ဆိုတာကြတော့သူတို့တပါတီတဲ့50ရာခိုင်နှုန်း50ရာခိုင်နှုန်းကျော်မရှိခဲ့ရင်တော့သူကအဲ့ဒီပါတီလေးတွေကိုစီရောရမှာပေါ့
ဒါပေါ့နော်
ပြီးတဲ့အခါကျတော့သူတို့ဟုတ်ကဲ့သူတို့ကအဲစွတ်တော်ရဲ့50ရာခိုင်နှုန်းကျော်အင်အားရှိရင်ဒေတာပေါက်သူတို့တိုင်မြင်ပြီးစွတ်တော်ရဲ့ပြင်ပမှာတိုင်မြင်ပြီးတော့အဲ့ဒီတယောက်ကိုပဲဝိုင်းစီပြုံနေထက်လိုက်ခြင်းအားဖြင့်အဲလူလာတဲ့ကိုလူလာတဲ့လူသမရဖြစ်သွားမှာပေါ့လေ
ဟုတ်ကဲ့နောက်ဆုံးမှာတော့ဒီလျှော့ဝက်မဲနဲ့ရွေးကောက်တင်မြှောက်လိုက်တဲ့ဒုသမရလောင်း3ဦးကိုဟိုပြည်တော်စုလွတ်တော်နေပြီးတော့မဲခွဲဆုံးဖြတ်မယ်မဲခွဲဆုံးဖြတ်တဲ့နေရာမှာ51ရာခိုင်နှုန်းအနည်းဆုံးအမဲအပြတ်တတ်နဲ့အနိုင်ရရမယ်ဒါပဲပေါ့ဟုတ်တယ်မလား
အဲသူကအဲ့လိုစုစုစည်းစည်းနဲ့ကျွန်တော်တို့ကထက်ပြီးနိုင်ရင်တော့တေကြတယ်လို့ပြောတာဖြစ်ပေမဲ့တကယ်လို့အဲ့လိုစုစုစည်းစည်းမလုပ်ခဲနဲ့၃ယောက်ကမဲတွေပြန့်သွားပြီးတော့မဲတွေပြန့်သွားပြီးတယောက်ကအဲဆိုကြပါစို့အဲ31ရခိုင်နှုန်းလောက်နဲ့ကျန်တဲ့လူကဟလာသူ့တဲ့နဲတဲ့မဲနဲ့အဲ့လိုမျိုးဟိုပါပေါ့လေအများဆုံးရတဲ့လူကသူကတမရဖြစ်မှာပဲဆိုလိုချင်တာကတော
့ဩဟုတ်ပြီ
51ရခိုင်နှုန်းမဟုတ်ခဲနဲ့အဲ၃ယောက်ထဲအများဆုံးရတဲ့လူကတမရဖြစ်မှာပဲအဲ့လိုမျိုးကွဲသွားတဲ့အနေအထားမျိုးနဲ့လည်းအဲဖြစ်နိုင်ပါလေ
ဆိုတော့လောလောဆယ်မှာတော့အခုဦးသိန်းစင်ဟာသူတယောက်ရှိမယ်ပေါ့ပြည်ခိုင်ပြိုဘက်ကဆိုဥွှေမန်းကလည်းအဲ့လိုမျိုးတင်နိုင်မယ်အဲ့လိုမျိုးတက်လာနိုင်တယ်ဆိုတော့အလားအလာရှိပါသလားကြားမိသလားဦးရထွန်းတို့ဘလို့ခံမမိတယ်လဲလွတ်တော်ထဲမှာအချင်းချင်းကြားထဲမှာ
ကျွန်တော်ခံမနာဥွှေမန်းတို့ရဲ့ပြည်ခိုင်ပြိုပါတီကသူတို့ပါတီအနေနဲ့တမရလောင်းဖြစ်ဖို့အတွက်ဆိုရင်အရေးကောက်ခံတဲ့ကရွေးရမယ်လို့အဲ့ဒါလို့အကြမ်းဉာဏ်ဘူးချထားတယ်လို့ကြားရပါတယ်အဓိပ္ပာယ်ကတော့တမရအဖြစ်နဲ့ရှင်ပြန်ရွေးခံခြင်းတဲ့သူဟာဒီစစ်တပ်ကကျင်တဲ့လူဖြစ်ရဘူးသူတို့ထောက်ခံတဲ့လူဟာဒီရွေးကောက်ခံကိုယ်စားလှယ်တွေရပဲဖြစ်ရမယ်လို့အဲ့လိုမျိုးမူချထားတယ်လို့ကြားရပါတယ်ဟုတ်ဒါဒီလိုဆိုလိုက်တဲ့အတွက်ကြောင့်မလို့ဦးသိန်းစိန်ကဝင်ရွေးမခံတော့ဘူးဆိုလို့ရှိရင်သူတို့ဒီခံပြိုးပါတီကထောက်ခံမှာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ဖြစ်သွားပါလေ။ဒါကြောင့်မလို့ तू ကတမရဖြစ်နိုင်တဲ့လူကိုဘောင်ချုံပလိုက်တာဖြစ်ပြီးတော့ဥရှိမန်းကတော့ तू ကမုတ်ချရွေးကောက်ပွဲဝင်မယ်လို့ဆိုတာဖြစ်ပါတယ်။အဲ့တော့ तू ကရွေးကောက်ပွဲကိုမုတ်ချဝင်မယ်ဆိုရင်နိုင်မယ်လို့သေချာပေါက်ပြောနိုင်တဲ့အဲကြီးကတော့ तू ဝင်ပြိုင်မဲ့မဲဌာနနယ်မှာ NLD ကဝင်မပြိုင်ဖို့သူ့အနေနဲ့ညှိနှိုင်းနိုင်လို့ရှိရင်အဲ့ဒီဒေသမှာ तू ကမုတ်ချအရေးခံရတဲ့ကိုယ်တည်းဖြစ်နိုင်ပါတယ
်ပြည်ခံပြိုးပါတီရဲ့ policy ရပါတော့သူ့ပါတီတခုတည်းရဲ့ policy ကစောစောဦးရထွန်းပြောသလိုဒီဟိုရွက်ောက်ပဲဝင်ပြီးအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်ကိုသာလျင်ဒုသမရလောင်းဖြစ်ရွေးချယ်ပိုင်ခွင့်ရှိတယ်လို့ပါတီမူချမှတ်ထားတယ်ဆိုရင်ဦးသိန်းစင်အပြင်မှာထွက်ထိုင်နေတယ်ဆိုရွက်ောက်ပဲဝင်မှုဆိုတဲ့ခါကျတော့ तू ကတက်မတော်ကိုယ်စားလှယ်အနေနဲ့တက်လာမယ်ပြီးတော့မှ तू ကပြည်ခံပြိုးပါတီကလည်းသူ့ကိုစောစောဦးရထွန်းဟိုသူတို့ချထားတဲ့မူအရဆိုရင်သူ့ကိုလွတ်တော်ထဲမှာမဲခွဲကြတဲ့အခါပြည်ခံပြိုးပါတီကမဲမပေးဘူးဆိုရင်သူတက်မတော်ကိုယ်စားလှယ်အနေနဲ့တက်လာတယ်ပဲဆိုအောင်တော့25ရာခိုင်နှုန်းပဲသူရမှာပေါ့
မှန်ပါတယ်အဲ့လိုအနေထားမျိုးဖြစ်ရင်ဦးသိန်းစိန်အနေနဲ
့သူ့အတွက် chance နဲ့သွားမှာပေါ့
ဒီခုလုံးကမှန်ပါတယ်သူ့ထောက်ခံမဲရ25ရာခိုင်နှုန်းတိတိပဲရှိမှာပေါ့
ဒါအကုန်လုံးထောက်ခံတယ်ဆိုရင်တောင်မှနော
်မှန်ပါတယ်အကုန်လုံးထောက်ခံတယ်ဆိုရင်တက်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမဲရ25ရာခိုင်နှုန်းတိတိပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီအခုဒါဆိုလို့ရှိရင်ဒီ NLD ဘက်ကရောဗျာ NLD ဘက်ကိုကြည့်ကြရမယ်ဆိုလို့ရှိရင်တဘောက NLD အနေနဲ့ဒေါန်ဆန်းစုကြည်အနေနဲ့ကတော့ဒီ2008ဖွဲ့စည်းပုံအနေထားအရ59ဆလုံးနဲ့ညှိနေတဲ့အတွက်တမရဖြစ်ပိုင်ခွင့်မရှိဘူးဆိုပြီးတော့အဲ့လိုမျိုးစီးရချနေတဲ့အတွက် NLD ဘက်ကတခြားတက်လာနိုင်စရာရှိတယ်ဆိုပြီးအလားအလာတစ်ပြေးနေတာကဘောကျိုးကြီးဟောင်းသူရဦးတင်ဦးဆိုပြီးတော့အဲ့လိုမျိုးဥပမာပေးနေကြတာတွေရှိတယ်ဆိုတော့အိုဒေါန်ဆန်းစုကြည်ရုပ်ကပေါ်ဝင်မယ်သူလွတ်တော်တဲ့ရောက်မယ်ဥတင်ဦးကအပြင်မှာထိုင်ဆောင်နေပြီးတော့သူကသူဟာဒုသမရလောင်းအဖြစ်နဲ့အနေဒီဘက်ကတက်လာတဲ့ကိုယ်စားလှယ်ဖြစ်လာနိုင်သလား
ဒေါန်ဆန်းစုကြည်ကတော့အခု59ဆလုံးကိုမပယ်ထုတ်နိုင်တဲ့အတွက်ကြောင့်မလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဝင်ပြီးတော့ဆောင်ရွက်မယ်လို့သူတို့ယာယီအားဖြင့်သူတို့ယာထားလိုက်ပြီပေါ့နော်အဲ့တော့အမျိုးသားလွတ်တော်ဥက္ကဋ္ဌကတော့ဥညာဝင်လို့သူတို့ကယာထားလိုက်ပြီအဲ့လိုပြီးတော့တမရနေရာကိုသူကဗိုလ်ချုပ်ကြီးဟောင်းဥတင်ဦးကိုရထားတယ်ဆိုတဲ့အတွက်ကြောင့်မလို့ဘိုးချုပ်ကြီးအောင်ဥတင်ဦးကလည်းရေကောက်ပွဲမဝင်မဲနဲ့အပြင်ကနေပြီးတော့ထိုင်ဆောင်နေတာကပိုကောင်းတာပေါ့ဒီလိုလှုပ်ချင်းအားဖြင့်သူတို့ခဲရနေပြီးတော့ရေကောက်ကကိုယ်တည်းတယောက်လက်လက်သွားပြီးတော့လွတ်တော်မှာအင်အားတစ်ခုဟိုညော့နေသွားတဲ့ဥစ္စာကိုကာကွယ်နိုင်တာပေါ့လေဒါသူညော့သွားလို့ရှိရင်ဒါပေမဲ့ရေကောက်ပွဲကဘယ်တော့လုံမလဲဆိုတာကလည်းကျွန်တော်တို့နိုင်ငံရေးပါတီတွေကမဆုံးပြတ်နိုင်ဘူးရေကောက်ပွဲကော်မရှင်ကလည်းဆုံးပြတ်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီသမရဖြစ်နေရထားတဲ့လူကအပြင်မှာပဲထိုင်ဆောင်နေတာကောင်းတာပေါ့သူတို့အဲ့ဒီကျွန်တော်ပြောတဲ့အတိုင်းပဲသူတို့လုပ်လိုက်မယ်ထင်ပါတယ်အဲ့လိုဆိုလို့ရှိရင်သူတို့စဉ်းစားမှာကဒီ50ရာခိုင်နှုန်းကျော်လွတ်တော်နှစ်ရက်ပေါင်း50ရာခိုင်နှုန်းကျော်နိုင်ပြီဆိုလို့ရှိရင်သူတို့ကဗိုလ်ချုပ်ကြီးဟောင်းတင်ဦးကိုတကယ်တင်နိုင်တယ်တကယ်တင်ပြီးတဲ့အခါကျတော့သူကတိုင်းပြည်ကိုဒီသမရရဲ့အောက်မှာဒီကျွန်တော်တို့ဟိုသူတို့လိုလာတဲ့ပြည်အောင်စုဝင်ကြီးတွေကိုလည်းခံထားနိုင်တယ်အဲ့လိုသွားမှလားဒါမှမဟုတ်ရင်လည်းသူတို့မှဒီလိုအင်အားရှိတဲ့အတွက်ကြောင့်မို့ဒေါအောင်ဆန်းစုကြည်တမရဖြစ်ဖို့အတွက်57ရာခိုင်အဲ59ဆအလုံးချုပ်ပဲရေးအတွက်အဲစစ်တပ်ကတမတော်ကတင်လာတဲ့ဦးသိန်းစိန်နဲ့ညှိနှိုင်းပြီးတော့အပေးယူလုပ်မှလားဆိုတာကတော့သူတို့ကာယကံရှင်နေနဲ့သူတို့နိုင်ငံရေးပါတီရဲ့သဘောထားအပေါ်မှာအများကြီးကြည်တာပေါ့ဆိုလိုချင်တာကသူတို့ကြိုက်တာလုပ်လို့ရပါတယ
်တစ်ဖက်မှာဒါမဲ့ဘောပြည်ခံပြိုပါတီကလည်းတမရဦးသိန်းစိန်နဲ့ဥရှင်မနှစ်ယောက်ထဲနဲ့ရင်ကိစ္စပြီးတာမဟုတ်ဘူးအခုလောလောဆယ်မှာကိုက သမရဦးသိန်းစိန်နဲ့ဦးရွှေမန်ကြားထဲမှာသူတို့နိုင်ငံရေးအယူအဆမတူတာတွေတော်တော်ကြီးကြီးမားမားရှိနေတယ်ဆိုပြီးတော့အပြင်မှာသတင်းတွေထွက်နေတယ်။ဒါပေမဲ့တစ်ဖက်မှာသူတို့နှစ်ယောက်အပြင်ကိုအောက်မှာတခြားဒီဟိုအများကြီးရှိသေးတယ်လေဦးစိုးသိန်းတို့လိုထိတ်ထိတ်ပန်းကောင်းဆောင်တွေသူဥက္ကောင်းတောင်းရတာထားပါတော့ကျမကြီးအခြေအနေကသူအခုလိုမျိုးပါသူဘာမှဝင်ပါဝင်ဆက်ဖွဲ့ပိုင်ခွင့်မရှိတော့တဲ့အနေအထားမှာဖြစ်သွားပြီ။ဒါပေမဲ့တခြားဗိုလ်ချုပ်ထေးဦးတို့ပါတို့အောက်မှာအများကြီးအများကပြည်သူအများကဒီယူဆနေတဲ့ဟတ်လိုက်နာလို့ခေါ်တဲ့ဒီသဘောထားပြင်းထန်တဲ့လူတွေလည်းရှိနေသေးတာဟိုပါတီထိပ်ပိုင်းမှာဆိုအဲ့လူတွေကလက်ခံမမလားဟိုဒေါန်ဆန်းစုကြည်နဲ့ဒီထိပ်ပိုင်းကောင်းဆောင်နေရောက်သုံးအောင်နေကြတဲ့မှာညှိတဲ့ကိစ္စကို
အဒီရတော့အခုအနေထားကကျွန်တော်တို့တကယ်လို့သာပေါ့နော်ဦးသိန်းစိန်ကတမရဆက်ဖြစ်ခြင်းနဲ့အဲဒေါန်ဆန်းစုကြည်ကလည်းတမရဖြစ်ခြင်းစိတ်ပြင်းထန်တာရှိနေတယ်သူ့ပါတီကလည်းလိုလားတယ်ဆိုလို့ရှိရင်တော့ပြည်ထောင်စုကဒီသမရဦးသိန်းစိန်နဲ့ဒေါန်ဆန်းစုကြည် NLD တို့စစ်တပ်ညှိနှိုင်းတဲ့ပြည်မှာပြည်ထောင်စုကတော့ဘေးရောက်သွားမှာပေါ့လေတကယ်လို့စွတ်တော်ထဲမှာဒီ NLD က50ရာခိုင်နှုန်းကျော်အင်အားကိုကင်ထားနိုင်တယ်ဆိုလို့ရှိရင်သူနဲ့ကျွန်တော်တို့ဒီတက်မတော်အင်အားစုနဲ့ပေါင်းလိုက်ရင်ကိုပဲ85ရာခိုင်နှုန်းကျော်တဲ့အတွက်ကြောင့်လို့ဖွဲ့စည်းပုံခြေရာဦးတွေပြင်နိုင်တဲ့အင်အားရှိသွားပါပြီအဲ့လိုပြင်တဲ့ဟာကိုပြည်ထောင်စုကတ္တန်ဖွင့်သွေးပါတီကကန့်ကွက်ခြင်းနဲ့ဆိုရင်လည်းအရာမရောက်တော့ဘူးပေါ့လေ
တခုမေးစရာရှိတာဒီဟာသိတ်ကောင်းတဲ့ idea ပေါ့ဒါပေမဲ့ဒီဟာဒါပေမဲ့စိတ်ကိုရင်သိတ်ဆံမနေဘူးလားအဲ့လိုမျိုးဖြစ်နိုင်တဲ့ဟိုဖြစ်နိုင်ကြီးအလားအလာက
မှန်ပါတယ်ဒါကြောင့်မို့ကျွန်တော်ရဲ့ကိုယ်ဆန်းပါလေဒီဟာဟာသိတ်ပြီးတော့ဒီမဖြစ်နိုင်တဲ့ကိစ္စပေါ့နော်ဖြစ်တဲ့အတွက်ကြောင့်မလို့ဒါကသိတ်သိကြီးရဲ့ channel နဲ့ channel ရိုးတခုဖြစ်တယ်ဆိုပြီးတော့ကျွန်တော်ရေးထားတာဖြစ်ပါတယ်သို့တော်လည်းနိုင်ငံရေးမှာကျွန်တော်တို့ဒီသာဝရမိတ်ဆွေသာဝရယန္တိဆိုတာမရှိတဲ့အတွက်ကြောင့်သာဝရကျိုးစီးွားပဲရှိတယ်လို့ဆိုထားတာဖြစ်တဲ့အတွက်ကြောင့်မဖြစ်ဘူးလို့လည်းမပြောနိုင်တဲ့အပြင်တကယ်ဖြစ်လာရင်လည်းဒါကတော့တက်မတော်နဲ့ NLD ဂျာမှာအလွန်ကိုဒီကောင်းတဲ့ပူပေါင်းမှုညီကပ်မှုလို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပြီးတဲ့အတိုင်းဒီအတွက်လည်းအင်မတန်ကောင်းတဲ့အလားအလာလို့ကျွန်တော်တို့ယူဆနိုင်ပါတယ်
ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းအခန်းကဏ္ဍကောကောဗျာသူကဏ္ဍကလည်းအခုကသိုလ်ဖြစ်နေတယ်သူတောင်မှအခုပါမလို့လို့တက်မတော်ကတင်းနေကိုစလလောင်းအဖြစ်နဲ့တက်လာမလို့လို့ဘာလို့လို့အတန်တွေကထွက်နေပြန်တယ်ဆိုတော့သူ့ရဲ့အခန်းကဏ္ဍကဘယ်လိုရှိမလဲဆိုကြပါစို့ဦးရထွန်းပြောတဲ့စီနာရီယိုလေးကတော်တော်လေးကောင်းတယ်အဲ့ဒါအများကလည်းလက်ခံတဲ့အနေအထားရှိတယ်ဆိုပေမဲ့ကောက်ဝဲဦးစည်းချုပ်ကရောဒီဟာကိုဒီတိုင်းပဲလက်ပိုက်ကြည့်နေမလားသူ့မှာကောနိုင်ငံရေး ambition ပေါ့နိုင်ငံရေးအရာကြီးကြီးမားမားလှုပ်ဆောင်လို့တဲ့ဆန္ဒမရှိဘူးလားသူဆိုလို့ကျနသဘောသမရဖြစ်လို့တဲ့ဆန္ဒသူ့မှာမရှိဘူးလ
ားဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တွေးတာပေါ့လေတကယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအဲ့လိုဆန္ဒရှိခဲ့တယ်အဲကျွန်တော်တို့ဒီတန်းကြီးကိုလည်းဒီသမရအဖြစ်နဲ့ဆက်လက်ပြီးတော့ဥထောင်ခြင်းနဲ့စိတ်ရှိတယ်အဲဆိုလို့ရှိရင်တော့သူကဥသိန်းစိန်ကအာဒီနားသွားမယ်လုံးဝသူဥသမရအဖြစ်နဲ့လည်းမလုပ်တော့ဘူးဆိုရင်တော့ဦးသိန်းစိန်နေရာမှာဦးမင်းအောင်လှိုင်တက်လာခဲ့တယ်ဆိုရင်လည်းဦးမင်းအောင်လှိုင်ကဒီကျွန်တော်တို့အန်ယာဒီနဲ့နှိမ့်နှိုင်းတဲ့ဇက်ကောင်ဖြစ်သွားမှာပေါ့ဦးသိန်းစိန်မဟုတ်တော့ဘဲနဲ့ဦးမင်းအောင်လှိုင်ဖြစ်မယ်သူ့အနေနဲ့ခုနပြောတဲ့အန်ယာဒီနဲ့အန်ယာဒီကတော့50ရာခိုင်နှုန်းကျော်နိုင်ထားတယ်လို့ကျွန်တော်တို့ကယူဆထားမယ်ဆိုရင်သူတို့ဒီဇက်ကောင်ကဦးသိန်းစိန်မဟုတ်တော့ဘဲနဲ့ဒေါ်ကျော်မူကြီးမင်းအောင်လှိုင်ဦးမင်းအောင်လှိုင်ဖြစ်လာပြီးတော့ဒေါန်ဆန်းစုကြည်နဲ့ပြည်ဆိုင်နှိမ့်နှိုင်းတာကိုသူကဆက်လုပ်နိုင်မှာပေါ့လေအဲ့လိုဆိုလို့ရှိရင်တော့လေဒါကလည်းငါတမျိုးဖြစ်သွားမှာပေါ့
သောဝင်းလိုက်တင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလှိုင်းနိုမီတာ32 40 50နဲ့လှိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တရင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30နဲ့40 50နဲ့လိုင်းလတ်190တို့ကနေဆက်လက်တင်ဆက်နေပါတယ်။အခုဒုတိယနိုင်ဝက်အစီအစဉ်တွင်မှာတော့မြန်မာပြည်မှပေးစာများကဘာတလားထူးခြားဆန်းများသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော
့1990လုံးကပြည်သူ့လွှတ်တော်တစ်ခုတည်းအတွက်ကျင်းပခဲ့တာဖြစ်နေတော့နေရအများစုရေကော့ပွဲဝင်အပြတ်သက်အနိုင်ရထားမှသာအစိုးရအာဏာရမှာဖြစ်ပါတယ်အခု2015ရေကော့ပွဲမှာတော့ NLD
အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
တဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်ရဲ့အစာတွေကိုပြောပြပေးသွားချင်ပါတယ်။ဦးမြင့်သိန်းဆိုတဲ့တော်ရရှင်ကတော့ VOA သတင်းတွေကိုInternet website မှာဖတ်ရှုရလို့ဘ ഹു သူတ္တနဲ့ပြည်စုံပြီးတော့ကြိုးကြောင်ဝေဖန်နိုင်လို့လူချင်းမင်းတို့ VOE ကိုအမြဲထာဝရအားပေးနေသူဖြစ်ပါတယ်ဆိုပြီးတော့စာရေးလာပါတယ်ဒီတော်ရရှင်ကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းလွှာလဲရယူလိုပါတယ်ဆိုပြီးတော့ email သတင်းလွှာတောင်းဆိုလာပါတယ်ရှင်တော်ရရှင်နေအနေနဲ့ဒီတော်ရရှင်လိုပဲကျမတို့စီကနေ့စဉ်ပို့ပေးတဲ့ email သတင်းလွှာရယူခြင်းနဲ့ဆိုရင်တော့ bamis@voanews.com ဆိုတဲ့ email ကိုစာရေးပြီးတော့တောင်းယူနိုင်ပါတယ်ကျမတို့ VOE ကနေပြီးတော့ internet အစာမျက်နှာမှာလဲ webcast အဖြစ်နဲ့ internet ကထုံးလွှင့်မှုကိုသောရရှင်နေသဘောကျနှစ်ချိုက်တယ်ဆိုပြီးတော့ရေးလာကြတဲ့သောရရှင်နေထဲမှာ sorty say ဆိုတဲ့သောရရှင်ကအတန် fine site ကိစ္စဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့စာအခုလိုရေးပြီးတော့သူ့ရဲ့အခက်အခဲကိုပြောလာပါတယ် download ဆွဲတဲ့နေရာမှာရွေးချယ်စရာအတန် fine site အသုံးပြုပေးထားတဲ့အတွက် VOE ကိုကျေးဇူးတင်ပါတယ်ဒီတခြားသတင်းဌာနကြီးတစ်ခုလိုမျိုးအတန် fine site 40 megabyte size မျိုးမဟုတ်ဘဲနဲ့ဒီတခြားနောက်ထပ်သတင်းဌာနတစ်ခုလိုလဲအတန် file size ကဒီ9 megabyte size လောက်ပမာဏလောက်ပဲရှိတဲ့ download ဆွဲဖို့နောက်ထပ်ရွေးချယ်စရာလုပ်ပေးရင်တော့ပိုကောင်းပါတယ်တဲ့သူကဆိုလိုချင်တာကတော့ size သေးသေးအတန် file ကိုလည်းတင်ထားပေးပါလို့တောင်းဆိုလာတာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့မြန်မာပြည်မှာ download ဆွဲရင် file size နဲ့ data usage တိုက်ရိုက်အချိုးကျတဲ့အတွက်ကြောင့်လို့ file size ကြီးလေးလေးငွေပိုကုန်လေးလေးဖြစ်လို့ပါတဲ့ဘူးတူတာအများကြီးရတဲ့ VOE ကိုငွေကုန်သက်သာစွာနဲ့နားထောင်နိုင်မှုအတွက်လေးစားမှုများစွာနဲ့အကူအညီတောင်းရပါတယ်ဆိုပြီးတော့ sorty say ဆိုတဲ့သောရရှင်တောင်းဆိုလာပါတယ်ဟုတ်ကဲ့ကျွန်မဒီ internet ကိစ္စတွေကင်တွင်နေတဲ့ကိုကျော်ကျော်သိန်းကိုပြောလိုက်ပါမယ်နော်ဒီလိုမျိုး internet တွေတုံးလို့ရ cell phone တွေတုံးလို့ရတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်ပြဿနာဖြစ်နေရတဲ့အကြောင်းအရာလေးတစ်ခုကိုလည်းသောရရှင်စာရေးလာတာကိုတက်ဆက်တဲ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်မကွေးသားဆိုတဲ့သောရရှင်ကဝန်တန်းလာစားနဲ့ပိုလျံဝန်တန်းများဆိုပြီးတော့အခုလိုမျိုးစာရေးလာတာပါ
မြမစစ်တွေလုပ်ငန်းမှာအလိုလျောက်ခေါ်ပြီးမှတ်သားလို့ရတဲ့တယ်လီဖုန်း GSM WCDMA CDMA တွေအပြင် MBT Oridu Telenor တို့ပါပြန်ဆိုင်ပေါ်လာကြတဲ့အတွက် Exchange Operator ဝန်ထမ်းတွေဘာလို့မှမရှိကြတော့ပါဘူးမကွေးတိုင်းဒေသကြီးအတွင်းမှာမြမစစ်တွေလက်အောက်ခံမျိုးတော်တော်များများနဲ့ဌာနစိတ်တော်တော်များများမှာအလုံးနဲ့ဝန်ထမ်းတွေမများတော့မနိုင်မနှင်းလုပ်နေရတဲ့နေရာတွေရှိပါရင်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေကရုံးဝတ်တပဲလစာထုတ်ယူနေတဲ့ဝန်ထမ်းတွေကနေလစဉ်ခြေပြီးတာဝန်မဲ့လုပ်နေတော့နိုင်ငံတော်နဲ့တူမြန်မာစစ်တပ်ရဲ့လုပ်ငန်းကိုထိခိုက်နေတဲ့အတွက်အချိန်မီပြုပြင်နိုင်ဖို့ VOA ကတစ်ဆင့်တင်ပြပါတယ
် GSM တို့ cell phone တို့အသုံးများလာပြီးတော့ exchange operator ဝန်ထမ်းတွေအလုံးမရှိတော့ပါဘူးဆိုပြီးတော့ဒီတော့ရှင်စာရေးပြောရင်းနဲ့သူတို့ဒေသမှာအခက်အခဲကြုံနေရတဲ့ကိစ္စကိုပါတက်ဆက်တဲ့ပြောပြလာတာပါသောရရှင်ရဲ့ရင်ဖွဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒီလေးတပုတ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးကြပါမယ် Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းမှာနံပါတ်1ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်ရှင်ဒီ Cheerleader ဆိုတဲ့သချင်းကတော့2012ခုနှစ်ထဲကဂျမေကာမှာထွက်တာဖြစ်ပြီးတော့အဲ့မှာနံပါတ်1ချိန်တဲ့သချင်းမှာဒီသချင်းကိုနည်းနည်းပြန်ပြောင်းပြီးတော့2015မှာဗြိတိန်နိုင်ငံမှာထုတ်တော့ April 20ရက်နေ့မှာတော့ဗြိတိန်အကောင်းဆုံး10နံပါတ်၂၈ကနေပြီးတော့နှစ်200ကိုခုန်တွက်သွားတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လ25ရက်နေ့တက်တဲ့သတင်းပတ်မှာ Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာထိတ်ဆုံးရောက်ပြီးတော့နံပါတ်1နေရာကိုချိန်ပါတယ်။ဒါကြောင့်မလို့ OMI ကဒီ2009နောက်ပိုင်းမှာ Billboard Hot အဖြစ်ဆုံးတေးနံပါတ်1ကိုချိန်နိုင်တဲ့ပထမဦးဆုံးဂျမေကန်အဆိုတော်ဖြစ်သွားပါတယ်ရှင်။ OMI သူဆိုတဲ့အချီးရဲ့လီဒါဆိုတဲ့တခြင်းကိုနားဆင်ခံစားကြည့်ပါဦးနော်
။ When I need motivation, my one solution is my queen, cause she stays strong.Yeah, yeah, she is always in my corner, right there when I wanna. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretty? Do I make you feel like cheating? I'm like, no, not really, cause, oh, I think that I found myself a cheerleader. She is always right there when I need her.A cheerleader, she is always right there when I need her. She evolves like a model, she grants my wishes like a genie in a bottle. Yeah, yeah, cause I'm the wizard of love and I got the magic wand. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretty? Do I make you feel like cheating? I'm like, no, not really.A cheerleader, she is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her.
Who am I? This is Tara Cheerleader, so let's sing on us and get a yarra.သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာအတီးလက်ဆောင်ဖြစ်တဲ့နောက်ပိုင်းမှာမြန်မာသချင်းလေးတပုတ်နဲ့လည်းဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။မင်္ဂလာပါလို့နှုတ်ဆက်ရတဲ့လွိုင်းကော်မျိုးဒေါဥခုရက်ွက်အပိုင်းလေးလမ်းမကိစ္စတင်ပြခြင်းလို့အစာရေးလိုက်ရပါတယ်။ဆိုပြီးတော့အဲ့ဒီရက်ွက်အဲ့ဒီလမ်းမမှာနေထိုင်တဲ့သောရရှင်တယောက်ကအခုလိုစာရေးပြီးတော့ရင်ဖွင့်လာပါရစေ
။လေးလမ်းမဆိုတာကမြို့နယ်ဥချုပ်ရေးမှူးရုံးရှိနာယီစင်ကနေနောက်ဖက်ကိုသွားတဲ့လမ်းမကြီးဖြစ်ပါတယ်။ကျွန်တော်ဒီလမ်းမနေတာ35နှစ်ရှိပါပြီ။လေးလမ်းမကိုနိုင်စင်ကနေနောက်ဖက်တရက်မြိုင်လမ်းစုံတိကတ္တရာခင်တာပြီမဲ့လဲအရှေ့အားဖြင့်ပေ900ရှိရများသာရှိတဲ့တရက်မြိုင်လမ်းစုံကနေအနောက်မျိုးဘက်လမ်းတိကတ္တရာတွေကြောက်တွေခင်းပေးဖို့နေသာသာလမ်းဦးကြောင်းတောင်မှဖော်ထားခြင်းမရှိပါဘူး။မိုးရွံ့မှာစပိန်ဆိုင်ကလေးဝင်ထွက်သွားဖို့အလွန်ခက်ပါလေ။ကားတွေဝင်ထွက်သွားဖို့ဆိုတာမိုးရွံ့မှာလုံးဝမဖြစ်နိုင်ပါဘူး။ဒီလိုဥလမ်းကြောင်းတောင်ဖော်ထားခြင်းမရှိတဲ့ရက်ွက်စတင်တိုးချဲ့ခဲ့တဲ့1989နှစ်လွန်ခဲ့တဲ့35နှစ်ကလေးကအခုဒီမပြောင်းလဲပဲဆက်ရှိနေတဲ့အနေအထားမျိုးတော့မဖြစ်တင်တော့ဘူးလို့ထင်ပါတယ်ပေရှိ900 800လောက်သာရှိတဲ့လမ်းကိုပြင်ပေးလို့တဲ့စန္ဒရှိမယ်ဆိုရင်အခက်အခဲရှိမယ်လို့တော့မထင်ပါဘူးကတ္တရာတို့ကြောက်တို့ခင်မပေးရင်တောင်မှလမ်းဦးကြောင်းလေးဖော်ပေးမယ်ဆိုရင်တရက်မြိုင်လမ်းစုံကနေရက်ွက်အစုံမြို့ဘက်လမ်းစုံအထိလေးလမ်းဝဲရမှာနေတဲ့ပြည်သူတွေအထူးဝမ်းသာကြမယ်ဆိုတဲ့အကြောင်းပြောရကားတစ်စင်ကြားပြည်နယ်ဝင်ကြီးချုပ်ထံတင်ပြရပါတယ်ခင်ဗျာ
လမ်းတူတူလေးကြောင့်တော်တော်ကိုအခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ကစာရေးပြီးတော့ဒီသက်ဆိုင်ရာကြားပြည်နယ်ဝင်ကြီးချုပ်သိစေအပ်ပါသည်ဆိုပြီးတော့ VOE ကတစ်စင်အရင်ဖွင့်လာတာဖြစ်ပါတယ်ကြောက်ဆယ်မျိုးမှာလူတွေအားလုံးစိတ်ညစ်နေရတဲ့ကိစ္စကိုရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ကိုဆူးဆိုတဲ့သောရရှင်ကအခုလိုစာရေးလာပါတယ်
ကျောက်ဆယ်မြို့မှာရင်းနှင်းရဲတွေအရန်တောင်းကျမ်းနေပါတယ်ရင်းနှင်းရဲတွေဟာလက်မှာတက်တူးအပြစ်ထိုးထားတဲ့လူမိုက်တွေနဲ့ပေါင်းပြီးဆိုင်ငယ်အုပ်ထုပ်မပါတဲ့သူတွေကိုလမ်းကြိုလမ်းကြားမကြမ်းအတင်းဖမ်းပြီးငွေညှစ်နေပါတယ်မန္တလေးတိုင်းဝန်ကြီးချုပ်နဲ့ကျောက်ဆယ်ခံအုပ်ချုပ်ရေးမှူးကဖမ်းခိုင်းလို့ဆိုပြီးတော့သူတို့ကပြောပါတယ်ဒဏ်ချင်းငွေ3000ဆောင်ရမယ်လို့ပြောပါတယ်3000မဆောင်ချင်ရင်ရင်းနှင်းရဲတွေကိုကူဖမ်းနေတဲ့လူမိုက်တွေက1000ခွင့်နဲ့ဂျားဝင်ညှိပေးပါတယ်အဲ့ဒီလူမိုက်တွေကိုရင်းနှင်းရဲကပွဲစားကပေးပါရတယ်။အုတ်ထုပ်ပါတဲ့သူတွေကိုလည်းအပြစ်မရှိအပြစ်ရှာပြီးဆိုင်ငယ်နောက်ခုံမှာလူမပါပဲခြေတင်ကုန်ချထားလို့ဆိုပြီးတော့ဖမ်းဆီးချင်းချောက်ငွေညစ်ပါရတယ်။ဝင်းကြီးချုပ်နဲ့ခရိုင်အုပ်ချုပ်ရေးမှူးတို့ရဲ့ပြည်သူလူထုအပေါ်ဝင်တော့ဝင်ပို့များစွာဖြစ်စေတဲ့ဒဏ်ငွေ3000ပေးဆောင်စေတဲ့စနစ်ဟာရင်းနှင်းရဲတွေကိုလက်စားတဲ့အကျင့်စိုးတွေကိုဆက်ဖြစ်စေပါရတယ်။ဆိုင်ငယ်အုတ်ထုပ်မဆောင်မီခြင်းနဲ့နောက်မှလူမပါပဲခြေတင်ကုန်ချထားတာတွေကြောင့်တကယ်တော့ဘသူကမှထိခိုက်ခြင်းမရှိပါဘူး။ဆိုင်ငယ်အုတ်ထုတ်မဆောင်မိတိုင်းယင်တိုက်မှုမဖြစ်တယ်လို့သိလည်းမသိပါဘူး။ဆိုင်ငယ်အုတ်ထုတ်ဆောင်ပြီးယင်တိုက်မှုဖြစ်လို့သိတဲ့လူတွေလည်းအများကြီးရှိပါတယ်။ဒါကြောင့်ဆိုင်ငယ်အုတ်ထုတ်မပါတဲ့သူတွေခြေတင်ကုန်ချထားတဲ့သူတွေကိုဒဏ်ငွေ3000ပေးဆောင်စေတဲ့စနစ်ကိုပြဖြတ်တင်ပါပြီ။ အုတ်ထုတ်မပါသူကအုတ်ထုတ်များတင်လျော်တဲ့ဈေးနဲ့ရောင်းပေးတဲ့စနစ်ကိုသာသုံးသင့်ပါတယ်။ရင်စည်းကမ်းလမ်းစည်းကမ်းတွေစစ်ဆေးတဲ့အခါမှာရင်ဒင်းရဲနဲ့လူမိုက်ပွဲစားတွေပေါင်းပြီးတော့ဖမ်းတော်ကိုပယ်ဖြတ်ပေးစီလိုပါတယ်။လူမိုက်ပွဲစားတွေအစားဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြောင်းလဲဖွဲ့စည်းပေးစီလိုပါတယ်
။ဒါကတော့ကြောက်ဆယ်ကကိုစုစားရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒီတော့ရှင်ရေးထားတဲ့အထဲမှာဒီရင်ထင်းရဲတွေကလူမိုက်တွေကိုတုံးပြီးတော့ပတ်စံကောက်ခိုင်းနေဆိုလို့ဒီကိစ္စကတော့မဖြစ်သင့်တဲ့ကိစ္စဆိုတာသိသားပါရယ်เนาะဒါမဲ့လေဒီမှာဒီသောရရှင်ကိုအနောက်နိုင်ငံတွေမှာကျင့်သုံးနေတဲ့အစနစ်တစ်ခုနဲ့အရှင်ပြီးတော့ရှင်းပြရမယ်ဆိုရင်တော့ဥပမာဆိုရင် American ပြည်အောင်စုမှာ cycle စီးမယ်ဆိုရင်အုတ်ထုတ်မပါသူတို့ရဲ့ jacket မှာပါပဲနဲ့စီးလို့မရပါဘူးအထူးသဖြင့် cycle အုတ်ထုတ်မပါပဲစီးတာနဲ့ရဲကလိုက်ပြီးတော့လက်မှတ်ပေးပါတယ်လက်မှတ်ဆိုတာဒဏ်ကြေးတက်တဲ့လက်မှတ်ပါရှင်အဲ့ဒီဒဏ်ကြေးတက်တဲ့လက်မှတ်ကိုရဲကပေးတဲ့အခါမှာကျမတို့တရားရုံဒါမှမဟုတ်လဲသက်ဆိုင်ရာကိုအင်တာနက်ကတဆင်လဲဒဏ်ကြေးဆောင်လို့ရပါတယ်။ဒါမဲ့လေအဲ့ဒီပြစ်မှုကိုကျူးလွန်မှာအများပြီးတော့နှစ်ခေါက်သုံးခေါက်အိုးအုတ်ထုတ်မပါဘဲနဲ့စီးတယ်ဆိုရင်တော့သူတို့က license ကိုတိမ့်တဲ့အထိအပြစ်ပေးနိုင်ခွင့်ရှိပါတယ်နော်။အကြောင်းမလို့ cycle စီးတဲ့သူတွေအနေနဲ့ cycle စီးမယ်ဆိုတော့က cycle နဲ့တူတူ cycle အုတ်ထုတ်ကဝယ်ထားပြီးသားဖြစ်နေရပါတယ်။ဒီချက်လေးကိုထောက်ပြချင်ပါတယ်။ဒါမဲ့လေကုနာတော်ကလိုပဲဒဏ်ရိုက်တဲ့အခါမှာဂျားတွေကလူမိုင်းနဲ့လည်းတောင်းခိုင်းလို့မရသလိုရဲကဒဏ်ကြေးပေးပြီးတော့ချက်လန်ဖြတ်လိုက်ပြီဆိုတော့လည်းသူ့ရဲ့ကွန်ပျူတာထဲမှာအဲချက်လန်ဖြတ်ပိုင်းလေးရဲ့တစိကောနောက်ပြီးတော့သက်ဆိုင်ရာဌာနကိုလည်းအဲချက်လန်ကရောက်သွားတာမလို့ရဲကနေပြီးတော့ဒီနေ့လူပဲနှစ်ယောက်ကိုဒဏ်ရိုက်လိုက်တယ်လူပဲနှစ်ယောက်ကစိုက်ကယ်အုပ်ထုတ်ဆောင်မလာလို့ဒါမှမဟုတ်တခြားရင်စည်းကမ်းကိုဘလို့ဖောက်ပြက်လို့ဘလို့ဒဏ်ကြေးဆောင်ရမယ်ဆိုတဲ့ဟာတွေအကုန်လုံးကရဲနဲ့မဆိုင်တဲ့သက်ဆိုင်ရာဌာနတစ်ခုကိုရောက်သွားတာမလို့ဒဏ်ကြေးပေးတာနဲ့ရဲကဂျားတဲ့ကနေပြီးငွေဖြတ်ပြီးတော့ဒဏ်ကြေးကိုယူထားလို့မရပါဘူးနော်။ခုနကတော့လို့လေ3000ကို1000ခွဲနဲ့ရမယ်ဆိုပြီးတော့ဈေးညှိပေးလို့မရပါဘူးရှင်။ဒါကတော့မှတ်သားစရာဖြစ်ပါတယ်။ကျမရှင်းပြရတဲ့အချက်ကိုသဘောပေါက်မယ်လို့ယူဆပါတယ်ကြောက်စဲကကိုစုရီ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအချိန်ပေးပါမယ်ရှင်။မော်ရိုဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့ဒေတောင်းလာတဲ့သောရရှင်ရဲ့အလဲရောက်ပါပြီနော်တောင်ဝမြို့အဆက်ရှိရက်ကွက်စီသူလန်းကဒူမာချော်ယွန်းဝတီနဲ့ Unity ဇော်တို့ညီမနှစ်ယောက်ကတော့လေလိုင်းကိစ္စတွေမှာအကူအညီပေးတဲ့အန်ကယ်ကြီးဦးဦးမျိုးသန်းအတွက်ဆိုပြီးတော့အထူး special တည်တံတီလက်ဆောင်ဖြစ်တဲ့သချင်းတစ်ပုဒ်တောင်းပါတယ်ရှင်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့နှစ်ပတ်လည်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒေးတောင်းတဲ့သောရရှင်တွေရောဒေးချစ် view တွေသောရရှင်တွေအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ပြည်သချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်းလန်းချက်မိကြပါစေရှင်
ဲဒနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရပါမယ်သတင်းစာဆရာဦးစီသူအောင်မြတ်ကရွေးကောက်ပွဲအတွက်မဟာမိတ်နီးဗျူဟာဘယ်လိုကျင့်သုံးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ် VOA မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
အခုဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကျင်းပမဲ့နေ့ရက်အတိအကျကြေညာပြီးဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်ပြိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပြီးပါပြီ NLD ရဲ့သဘောထားကတော့တနင်္ဂနွေလုံးအနှံ့မဲဆန္ဒနယ်မြေအားလုံးမှာဝင်ရောက်ရှင်ပြိုင်မယ်နေရအများစုမှာအပြတ်သတ်နိုင်ရအောင်ကြိုးစားမယ်ဆိုတာပါပဲရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ရမှာအခြားဘယ်ပါတီနဲ့မှမဟာမိတ်အဖြစ်ညှိနှိုင်းတိုင်ပင်မှာမဟုတ်ပဲနှစ်ပေါင်း20ကျော်အစိုးရကိုအတိုက်ခံလို့သေတူရှင်မကွာလုတ်ကင်ခဲ့တဲ့ CRPP အဖွဲ့ဝင်တိုင်းသားခေါင်းဆောင်တွေဝင်ပြိုင်မဲ့နေရာတွေကိုတော့ရှောင်ပေးမယ်လို့ဆိုထားပါတယ် CRPP ဆိုတာ1990ခုနှစ်တုန်းကရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီကိုဆိုလိုတာပါဒီလောက်ဆိုရင်ပဲ NLD ရဲ့ရွေးကောက်ပွဲအတွက်မဟာမိတ်နီးဗျူဟာပြည့်စုံပါပြီလားအခြားတိုင်းသားပါတီတွေကရောဘလို့မဟာမိတ်နီးဗျူဟာကျင့်သုံးဖို့ရည်ရွယ်ချက်ရှိကြသလဲ NLD ရဲ့မဟာမိတ်နီးဗျူဟာဘလို့ဖြစ်သင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
လာမယ့်ရွေးကောက်ပွဲဟာလွှတ်တော်၃ရက်အတွက်အမတ်တွေကိုရွေးချယ်ပေးမယ့်ရွေးကောက်ပွဲဖြစ်ပါတယ်။လွှတ်တော်နှစ်ခုဟာပြည်ထောင်စုအဆင့်ဖြစ်ပြီးလွှတ်တော်တစ်ခုကတော့ပြည်နယ်နဲ့တိုင်းအဆင့်အတွက်ဖြစ်ပါတယ်။တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရဲ့အထွတ်အထိပ်ယာရုဖြစ်တဲ့သမ္မတကိုပြည်ထောင်စုအဆင့်လွှတ်တော်အမတ်တွေကရွေးချယ်ပေးရမှာပါ။သမ္မတဟာပြည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုခန့်အပ်မှာဖြစ်တယ်လို့ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုလည်းအဲ့ဒီသမရကပဲရွေးချယ်ခန့်အပ်မှာဖြစ်ပါတယ်။တခုရှိတာကသမရကိုရွေးကောက်ခံအမတ်ထဲကဖြစ်စီရွေးကောက်ခံမဟုတ်သူတဲကဖြစ်စီခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်ကတော့သက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေတဲကပဲရွေးချယ်ခန့်အပ်ဖို့ပြဋ္ဌာန်းထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့စီရင်အရာလက်ရှိကော်မရှင်မှာမှတ်ပုံတင်ထားပြီးတဲ့နိုင်ငံရေးပါတီ68ပါတီရှိနေပါပြီ။ဒီပါတီတွေကိုခွဲခြားကြည့်ရင်တတိုင်းပြည်လုံးကိုကိုစားပြုမဲ့ပါတီကြီးတချို့နဲ့ပြည်နယ်တွေကိုကိုစားပြုလို့တဲ့တိုင်းရင်းသားပါတီတွေရဲ့လို့နှစ်မျိုးခွဲခြားနိုင်ပါတယ်။ဒီအတွက်တကယ်အဓိကအကျိုးစီးပွားခြင်းလည်းမတူညီကြတော့ပါဘူး။ NLD လိုပြည်ခိုင်ဖြိုးလိုပါတီကြီးမျိုးဟာတတိုင်းပြည်လုံးကိုစီမံခန့်ခွဲနိုင်ဖို့အတွက်အစိုးရအာဏာရယူလိုကြပါတယ်။တနည်းပြောရရင်သမရတယောက်ယောက်ကိုရွေးချယ်တင်မြှောက်ခြင်းအစိုးရဖွဲ့ခြင်းကြပါရယ်ဒုတိယရည်မှန်းချက်ကတော့တတိုင်းပြည်လုံးဆိုင်ရာဥပဒေပြုရေးကိုစိတ်ဝင်စားပါရယ်တိုင်းရင်းသားပါတီတွေရဲ့အကျိုးစီးပွားကတော့အဲ့လိုမဟုတ်ပါဘူးအဓိကမျှော်လင့်ချက်ကတော့ကိုယ့်ပါတီကတယောက်ယောက်ပြည်နယ်ဝင်ကြီးချုပ်တင်မြှောက်လိုပါရယ်ပြည်နယ်အခွင့်အရေးပိုးရလိုပြီးပြည်နယ်နဲ့ဆိုင်တဲ့ဥပဒေပြုရေးလုပ်ကိုင်ဆောင်ရွက်ချင်တာပါ
ပြောရရင်လာမယ့်2015ရွေးကောက်ပွဲဆိုတာဟာအရင်စစ်ဆိုးရလက်ထက်ကကျင်းပခဲ့တဲ့1990ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး။1990တုန်းကပြည်သူ့လွှတ်တော်တစ်ခုတည်းအတွက်ကျင်းပခဲ့တာဖြစ်လေတော့နေရာအများစုရွေးကောက်ပွဲဝင်အပြတ်သတ်အနိုင်ရထားမှသာအစိုးရအာဏာရမှာဖြစ်ပါတယ်။အခု2015ရွေးကောက်ပွဲမှာတော့ NLD ပါတီသာဆိုရင်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုပေါင်းအတွက်68ရာခိုင်နှုန်းကျော်အနိုင်ရခဲ့ရင် NLD ပြောခွင့်ရဦးညံ့ဝင်းပြောသလိုအပြတ်သတ်အနိုင်ရခဲ့ရင်သမရတင်မြောက်နိုင်အစိုးရဖွင့်နိုင်ရုံနဲ့မကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုပါခန့်အပ်နိုင်ပါတယ်။အဓိပ္ပာယ်ကတော့ပြည်နယ်နဲ့တိုင်းလွှတ်တော်အတွက်အမတ်နေရာနည်းနည်းပဲပြန်ပြိုင်များများပဲပြန်ပြိုင်စိတ်ပြီးမထူးခြားပါဘူး။နည်းနည်းပဲအနိုင်ရရများများပဲအနိုင်ရရပို့ပြီးထူးမသွားပါဘူး။အဓိကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာအပြတ်သတ်အနိုင်ရဖို့ပဲလိုတာပါ။တိုင်းသားပါတီတွေအတွက်ကတော့အဲ့လိုမဟုတ်ပါဘူး။သက်ဆိုင်ရာပြည်နယ်တွေမှာအမတ်အများစုရွေးချယ်ခံရလိုပါတယ်။ဖွဲ့စည်းပုံအရအမတ်အများစုရွေးချယ်မခံရသည့်တိုင်သမရတင်မဲ့ပါတီနဲ့အပြီးယူလုပ်ပြီးဝန်ကြီးချုပ်နေရာတောင်းယူတာပြည်နယ်အတွက်ဥပဒေပြုတာပြည်နယ်အစိုးရအဖွဲ့ဝင်တွေအဖြစ်တာဝန်ယူတာမျိုးလုပ်နိုင်မှာမဟုတ်ဖြစ်ပါတယ်တကယ်တော့ပါတီကြီးတွေနဲ့တိုင်းသားပါတီတွေပြည်နယ်တွေမှာအခုလိုအဓိကအကျိုးစီးပွားခြင်းမတူတဲ့အခြေအနေအောက်မှာမဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်တာအဆင့်တော်ဆုံးပါပဲ
နမူနာအဖြစ် NLD ဟာပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်ဖို့ညှိနှိုင်းနိုင်ပါတယ်ပြည်နယ်အမတ်နေရာအများစုတိုင်းရင်းသားပါတီတွေကိုဦးစားပေးရှင်ပြိုင်စေပြီးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်နေရာအများစုကိုတော့ NLD ကအဓိကဝင်ပြိုင်ဖို့ဖြစ်ပါတယ်။တပွဲကဝင်မဲ့မဲဆန္ဒနယ်မြေကို တဖွဲ့ကရှောင်ရှားပြီးတီနယ်တစ်ခုလုံးမှာနှစ်ဖွဲ့စုပေါင်းမဲဆွယ်စည်းရုံးနာမျိုးလုပ်နိုင်ပါတယ်ဒီလိုလှုပ်ချင်းအဖြစ် NLD ထောက်ခံသူနဲ့မဟာမိတ်တိုင်းရင်းသားပါတီထောက်ခံသူတွေမဲမကွဲပြပဲအနိုင်ရဖို့တည်ကြသလောက်အခြေအနေဖန်တီးနိုင်ပါတယ်အခုဆိုရင်ဥခွန်ထွန်းဦးဦးဆောင်နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲဝင်ရမှာ NLD အပါအဝင်မိဖက်ပါတီတွေနဲ့ထိတ်တိုက်မတွေ့ပဲရှောင်ရှားနိုင်ဖို့ညှိနှိုင်းကြမယ်လို့ဆုံးဖြတ်ထားပြီးပါပြီအမျှော်အမြင်ရှိတဲ့ဆုံးဖြတ်ချက်ပါတကယ်လဲအဲ့လိုညှိနှိုင်းဖို့လိုတယ်ဆိုတာ2012ဂျားဖြတ်ရွေးကောက်ပွဲတုန်းကတက်သေးတစ်ခုရှိခဲ့ပါပြီအဲ့ဒီဂျားဖြတ်ရွေးကောက်ပွဲကာလကရှမ်းပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်မြေ3အတွက် NLD ပါတီကစိုင်းမြင့်မောင်ပြည်ခိုင်ဖြိုးကဒေါက်တာနန်းကိန်ဖောင်တစ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဆိုင်းဆိုင်မင်းနဲ့ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီကဥလော်စင်ကွန်းတို့လေးယောက်ရှင်ပြိုင်ခဲ့ကြပါတယ်။ဥလော်စင်ကွန်းကမဲမဆူတလောက်ပဲရပြီးကြံပြီးခိုင်ဖြိုး NLD နဲ့ကြားဖြူပါတီအမတ်တွေကမဲ30ရာခိုင်နှုန်းကျော်စီမတိမ်မငြိမ်ရခဲ့ကြပါတယ်။အဲ့ဒီအထက်ကမှမဆူစလောက်မဲအတာနဲ့ကြားဖြူအမတ်ဆိုင်းဆိုင်မင်းအနိုင်ရသွားတာပါ။NLD ရှုံးခဲ့တဲ့တခုတည်းသောမဲဆန္ဒနေမြေပါ
တကယ်တော့နိုင်ငံရေးပါတီအချင်းချင်းမဟာမိတ်ဖွဲ့ပြီးရေကော့ပွဲဝင်တယ်ဆိုတာနိုင်ငံတကာမှာလုံနေကြပါမြန်မာနိုင်ငံမှာလည်းလုံကြပါတယ်လက်ရှိ2008ဖွဲ့စည်းပုံအရလွှတ်တော်300ထားရှိပုံတပြည်လုံးလွှမ်းခြုံပါတီကြီးတွေနဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်မတူပုံတွေကြောင့်မဟာမိတ်ဖွဲ့ရတာပိုပြီးလွယ်ကူစေပါတယ်စနစ်တကျမဟာမိတ်ဖွဲ့အတူတကွမဲဆွယ်စည်းရုံးရှင်ပြိုင်သူတွေကသာလာမယ့်ရေကော့ပွဲမှာအနိုင်ရဖို့ပူပြီးအလားအလာရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ပြီးအခုတော့ကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်အလှည့်ရောက်လာပါပြီကိုသားညွန့်ဦးနဲ့မက်ခင်ဖြူတွေတို့ကပြောပြကြမှာပါ
အမေရိကန်ပြည်အောင်စုမက်ဆာချူးဆက်ပြည်နယ်ကပင်လယ်ကမ်းခြေတစ်ခုမှာငမန်းဖြူကြီးတကောင်ကမ်းခြေသဲတောင်ပြင်ပေါ်ရောက်နေတာကိုပင်လယ်ကမ်းခြေမှာအပန်းဖြေသွားတဲ့သူတွေတနည်းလာနေတော့ကရှာရှာပါပါတွေ့ခဲ့ကြပါဗျ။ခုနှစ်ပေရှည်တဲ့ငမန်းအထီးဟာချက်သမ်ကမ်းရိုးတန်းအလွန်မှာပင်လယ်စင်ရော်တွေကိုဖမ်းဖို့ကြိုးစားရင်းအခုလိုကမ်းပေါ်ကိုရောက်လာတာလို့မျက်မြင်တွေ့တဲ့သူတွေကဒေသတွင်သတင်းမီဒီယာတွေကိုပြောပါဗျ။ကမ်းခြေအရာရှိတစ်ယောက်နဲ့နောက်ထပ်လူတစ်ယောက်တို့ကငမန်းကိုရင်းနဲ့ပတ်နေတာကိုအပျော်တမ်းရိုက်ထားတဲ့ဗီဒီယိုတစ်ခုမှတွေ့ရပါဗျ။အိမ်နောက်ငမန်းရဲ့နောက်ဖက်အတောင်ပတ်လည်မှာကျိုးနဲ့ချီပြီးတော့ပင်လယ်ထဲကိုပြန်ဆွဲချပေးလိုက်တာပါ။တာဝန်ရှိသူတွေကငမန်းကိုပင်လယ်ထဲကိုအအောင်မြင်မြင်ပြန်ပို့လိုက်နိုင်ပြီးတဲ့နောက်ဘေးကရက်ကြီးနေတဲ့သူတွေကလည်းလက်ခုပ်လက်ဝါးတီးပြီးတော့အားပေးခဲ့ကြပါရဲ့ရှင
်။ဖန်တီငံကဘုံကြီးကျောင်းအများစုဟာတိတ်ဆိတ်ငင်သက်တဲ့နေရာဖြစ်နေဖန်တီတိဆောက်ထားပြီးမြဲတချို့ဘုံကြီးကျောင်းတွေမှာထူးခြားတာလေးရှိပါတယ်။အဲ့ဒီထဲမှာငရေကန်းတွေကိုအထူးပြုဆောက်လုပ်ထားတဲ့ဘုံကြီးကျောင်းတွေလည်းရှိနေပါတယ်။အဲ့ဒီကျောင်းတွေတော်များများနိုင်ငံတစ်ခုမှတည်ဆောက်ထားတာဖြစ်ပြီးတော့အဖြစ်ကျူးလွန်သူတွေအတွက်နောင်ဘဝမှာခံရမယ့်ကိစ္စတွေကိုကွက်ကွက်ကွင်းကွင်းပြသထားတာပါ။ဗန်ကောက်မြို့အပြင်ဘက်နားက What Phayawa ဘုံကြီးကျောင်းမှာတော့ငရေကန်းတွေနဲ့ကျောင်းမက်ဖွဲ့ရာရုပ်ထုကြီးတွေကိုပြသထားပါတယ်။လာရောက်လေပတ်သူတွေကငရေတကယ်ရှိပြီးတော့အဲ့လိုဖြစ်မယ်ဆိုရင်ကြောက်ဖို့ကောင်းတယ်လို့ပြောပါတယ်။ဒါကြောင့်မလို့ငရေမရောက်ဖို့အပြစ်မလုပ်မိအောင်သတိထားပြီးတော့ကုသိုလ်ကောင်းမှုများများလုပ်ဖို့အာရုံစိုက်တော့မယ်လို့ဆိုကြပါတယ်။ဒီငရဲကန်းတွေဟာငါးပါးတီလာချိုးဖောက်တဲ့သူတွေအတွက်ဘဲချက်ကိုချိုးဖောက်ရင်ဘလို့ငရဲကိုကြောက်အောင်မှာဖြစ်တဲ့ကြောင်းတခန်းချင်းစီကိုပြသထားတယ်လို့အဲ့ဒီဘုံကြီးကျောင်းကဆရာတော်တပါးကမိန့်ပါတယ
်တရုတ်နိုင်ငံက face skinny လို့ခေါ်တဲ့မျက်နှာဖုံးတွေကိုပုံစံပြောင်းတော့မှာပါဇက်ပွဲတွေမှာဝစ်စင်တဲ့မျက်နှာဖုံးတွေဟာတရုတ်ကမ်းခြေသွားသူတွေအကြမ်းမှာရေပန်းစားနေပါတယ်အခုလိုမျက်နှာဖုံးတွေကို jellyfish အစုနဲ့နီလောင်တံခိုးကာကွယ်ဖို့အတွက်အများသောအားဖြင့်အသက်ကြီးပိုင်းအမျိုးသမီးတွေဝစ်ဆင်တတ်ကြပါဗျ။အခုလိုမျိုးဝစ်ဆင်တာဟာလက်တွေအသုံးဝင်ပေမဲ့လည်းအဲ့ဒီမျက်နှာဖုံးဝတ်ထားရင်ဝိုင်းကြည့်တဲ့သူတွေများပြီးကလေးတွေလည်းကြောက်ကြပါဗျ။ဒီမျက်နှာဖုံးကိုတီထွင်တဲ့သူကဒီဇိုင်းအသစ်မှာဗန်းဓမြတိုက်တဲ့သူတွေပုံနဲ့မတူပဲပီကင်းပြဆက်တွေကမျက်နှာဖုံးနဲ့တူအောင်တီထွင်သွားမှာဖြစ်ပါတယ်။အဲ့ဒီလိုမျိုးမျက်နှာဖုံးကို2004ခုနှစ်ကတည်းကတီထွင်ခဲ့တာဖြစ်ပြီးတော့ face skinny တွေကိုအယောင်တစ်မျိုးတည်းနဲ့ထုတ်လုပ်တာဖြစ်ပါတယ်။မြန်နှဖုံးတစ်ခုကို6ဒေါ်လာပေးရပါတယ်။ဒီဇိုင်းအစ်စ်ကိုတော့ဒီနှစ်နွေရာသီမှာစတင်ရောင်းချမှာဖြစ်ပါတယ်ရှင
်။
ဂျပန်နိုင်ငံတောင်ပိုင်းကဆေးရုံဝန်ထမ်းတွေနဲ့ဟိုတယ်တစ်ခုကိုဇူလိုင်လ18ရက်နေ့တောက်ကြနေတာဖွင့်လှစ်ပါတယ်။ဟိုတယ်အဲဂျိုဝန်ထမ်းကအစအခန်းမှတ်ပုံတင်ပြီးတဲ့နေရာအိတ်သိမ်းယူပေးတဲ့သူပစ္စည်းတူလောင်ရနေရာတွေအကုန်ဆေးရုံတွေလုဆောင်မှာဖြစ်ပါတယ်။ဟန်နာဟိုတယ်ထူးဆန်းတဲ့ဟိုတယ်လို့အတိအပယ်ရတဲ့ဒီဆေးရုံဟိုတယ်ကအဲဂျိုဝန်ထမ်းဟာဒိုင်နိုဆောဆေးရုံဖြစ်ပါတယ်။အခုလိုဟိုတယ်ဖွင့်မှုအတွက်ဈေးသက်သာတဲ့ခီးသွွားလုပ်ငန်းစီစဉ်သူဟိုက်ဒီယိုဆဝါဒါကအကြံရခဲ့တာပါ။စေုပ်တွေဟာလူတွေလိုမျိုးအကုန်မလုံးနိုင်ပေမဲ့ဖော်ရည်ပြူငှားတဲ့နေရာမှာတော့နှစ်ယောက်မရှိနိုင်ဘူးလို့သူကပြောပါတယ်။အခန်းကိုတော့နဲ့ဖွင့်မဲ့စားဧည့်သည်ရဲ့မျက်နှာကိုဆက်နဲ့ဖတ်ပြီးမှဝင်ဝင်ပေးတာဖြစ်ပါတယ်။အခန်းထဲမှာလည်းမိအလင်းမောင်ကိုအမိတ်ပေးုံနဲ့ချိန်ညှိပေးမဲ့ကျူးလက်ပန်းပုံစေုပ်ကိုလည်းထည့်သွင်းထားပါတယ်။လူခန္ဓာကိုယ်ရဲ့အပူချိန်ကိုတိုင်းတာပြီးတော့အခန်းရဲ့အပူချိန်ကိုချိန်ညှိပေးနိုင်အောင်အပူချိန်တိုင်းကိရိယာကိုလည်းထည့်သွင်းထားပါတယ်။ကုန်ကြစည်တက်တာစီဖို့အတွက်လည်းဟိုတယ်ကသုံးတဲ့လက်စစ်အချို့ကိုမြောင်ကြီးစွန့်ရင်အသုံးပြုဖို့စီစဉ်ထားပါတယ်။အခန်းတစ်ခန်းကိုတညကို56ဒေါ်လာတတ်မှတ်ထားပြီးတော့ဈေးတက်တာနဲ့ခီးသွွားခြင်းတဲ့သူတွေကိုရွေထားတော့ပါ။ဒါပေမဲ့ဧည့်သည်များရဲ့ယာတိမှာတော့အခန်းတွေကိုလေလံတင်ရောင်းချမှာဖြစ်ပြီးတော့ဈေးအများဆုံးပြီးတဲ့သူကိုငှားမှာဖြစ်ပါတယ်ခင်ဗျာ
။ကဘာထလွန်အထူးခြားဆန်းများသတင်းတွေကိုနားဆင်ကြည့်ကြရတာပါဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုမနေ့၈နာရီနေ့၉နာရီအထိပြန်လွှင့်အစီအစဉ်အဖြစ်လိုင်းနူမီတာ16 19 41တို့မှာပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့ညနေ6နာရီခွဲနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနူမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြီးညာပါမယ်
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုအမေရိကန်လွှတ်တော်မှတုံ့တက်ဖို့အတွက်သမ္မတဥဘာမအစိုးရကတနင်္ဂနွေနေ့မှာလွှတ်တော်ကိုပေးပို့လိုက်ပါပြီ။အဲ့ဒီသဘောတူညီချက်ကိုတနင်္လာနေ့ကစပြီးတော့ရက်ပေါင်း60အတွင်းလွှတ်တော်မှတုံ့တက်ကြမှာဖြစ်ပါတယ်။သဘောတူညီချက်ကိုအတည်ပြုမလား၊ကန့်ကွက်မလားဆိုတာလွှတ်တော်မှတ်တည်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးတော့ Republican အမတ်တချို့ကတော့ကန့်ကွက်မယ်လို့အခိုင်အမာပြောဆိုနေကြပါတယ်ခင်ဗျာ။ဂရီးနိုင်ငံကတင်ထားတဲ့အကြွေးတွေကိုလျှော်ပေးဖို့တင်ပြထားတဲ့အဆိုပြုချက်တွေကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကထပ်မံပြီးတော့ပယ်ချလိုက်ပါတယ်။ဒါပေမဲ့ဂရီးစီးပွားရေးကိုကြားကန်ပြီးတဲ့အနေနဲ့နိုင်ငံတကာကနေပြီးတော့ထုတ်ချေထားတဲ့ငွေတွေကိုဂရီးအစိုးရကဘယ်လိုပြန်ဆက်မှာလဲဆိုတဲ့ဆွေးနွေးပွဲကြရင်တော့ဂျာမနီအစိုးရဘက်ကလက်လျောညီထွေရှိမှုကိုပြတ်တာမှာဖြစ်တယ်လို့ပြောဆိုပါတယ်။ယူရိုငွေသုံးဆွဲတဲ့16နိုင်ငံအုပ်စုကနေဂရီးနိုင်ငံထွက်သွားအောင်အတင်းအဓမ္မလုပ်မှာမဟုတ်ဘူးလို့လည်းဂျာမန်ရုပ်တံနဲ့တွစ်ဆုံမေးမြန်းခန်းမှာဝန်ကြီးချုပ်မာခက်ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ Pacific ရေးရဆိုင်ရာရေးတက်မဟာတက်မှုကြီးဟာတောင်တရုတ်ပင်လယ်အတွင်းစောင့်ကြည့်မှုတွေမှာပါဝင်ဆောင်ရွက်ခြင်းအနေနဲ့ဒသိဒေသအဖြစ်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်အမေရိကန်ရေးတက်ကထုတ်ပြန်တဲ့သတင်းဓာတ်ပုံတွေအရရေးတက်ဗိုလ်ချုပ်ကြီး Scott Swift ဟာ P8A အမျိုးအစား Poseidon လေယာဉ်နဲ့စနေနေ့က9နာရီကြာစောင့်ကြည့်ထောက်လှမ်းရေးအစီအစဉ်နဲ့လိုက်ပါဆောင်ရွက်ခဲ့တာကိုတွေ့ခဲ့ရပါတယ်စစ်မဲ့ဖြစ်ပွားပြီးတော့ယူကရိန်းတပုံတွေထိန်းချုပ်ထားတဲ့ Donetsk အရက်အနီးကအရက်သားတွေနေထိုင်တဲ့နေရာတွေမှာပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ယူကရိန်းအစိုးရစစ်တပ်နဲ့ရုရှားလူလာတဲ့ခွဲထွက်ရေးတပုံတွေကြားအပြန်အလှန်ဆွဆွဲပြောဆိုမှုတွေရှိနေကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဦးစံမိုးရေပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Aiden Utku ဖြစ်ပါတယ်။ဒီနေ့မနေ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ဒါနဲ့ရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.